အဲဒီနေ့ကနောက်ဆုံးနေ့ပါဘုရားတော်ဒီခေါ်ရတဲ့ဆိုင်ရဲ့နောက်ဆုံးနေ့ဖြစ်အဲနောက်ဆုံးနေ့ကဒီတရားကိုငါရောနောက်ဆုံးနေ့ဖြစ်တယ်အဲနောက်ဆုံးနေ့ဖြစ်တဲ့အတွက်ဒီတရားကိုရရှိအောင်ကျူစာပြီးတော့အာထမဖြစ်နေဆိုပြီးတော့တရားလေးရင်ကျင်းပြီးတော့ကျူစာပြီးတော့အာထုလို့ရှိရင်ကျန်တဲ့အချိန်လေးတွေပါလေဒီတရားတွေကရရှိနိုင်ရပါမယ်ဒီတရားတွေနေသွားတဲ့အခါကျတော့အချိန်ကြာရအချိန်ကြိုးရအချိန်ရှည်ရအဓိကဟုတ်ပါဘူးကိုတရားအာထုတဲ့ဒီတစ်ခါလေးပါလေခရုတစားရင်းနဲ့စေတေသာကြဒီနေ့ဆက်ကြရင်းနဲ့အားထုတ်ကြရင်ဒီတရားတွေကကြာပြီးတော့သိရအဲညာမပိုင်တော့လည်းမသိရဘူးပေါ့ညာပါတော့သိရအဲတော့နောက်ဆုံးနေ့ဖြစ်တဲ့အတွက်တရားဝရိယနေ့ဆက်ရင်းပြီးတော့အားထုတ်ပါရို့ဒါလို့ဆိုဟောရောပြီလို့တတိလည်းသိသဒ္ဒါလည်းသိနေရပေါ့ဒါပြီးတော့ဆက်လာကြတော့ဟောသက်သက်ကြရရှိရင်ဒီသံဃာဝတ်ကိုယ့်အတွက်ကိုစားရဒါပဲလေဆိုတော့ဒီစိတ်လေးပါးကြီးတိုင်းနဲ့ကိုယ်ဖားမိလို့ရင်ကိုယ်တက်လာလို့အဲမသိမရှင်းနဲ့ထားပြီးတော့မြင်စင်းပြီးတော့ကိုယ်ဘက်ကမကုန်ပေါ်အောင်ဉာဏ်နဲ့နှိမ့်ဆက်အဲတော့ဉာဏ်နဲ့နှိမ့်ဆက်တဲ့အတူတူကတော့အဲထားရတဲ့ဒီသံဃာဝတ်ကိုယ်ထားတဲ့သူရဲ့အမြင်တော့ကိုကိုကိုပြန်ပြီးတော့ပြတ်တက်လိုက်အခုရောက်နေတယ်ဒီနောက်ဆုံးနေ့မှာဒီတရားကိုရအောင်ပြုသားပြီးတော့အထောက်အဲ့တော့အားမထုတ်နိုင်လည်းခဏရလာပြည့်ပြီအဲ့တော့ကိုကိုလာတက်သေးလိုက်ကြတော့ရောက်နေတယ်အဲစစ်သားများလို့ပြောတော့ဒါပဲလေဒီတရားတွေကအားထုတ်တဲ့အခါကျတော့လေသိနေစားကြလေပေါ်ရပေါ်မှာသဘောကိုနာယူရတော့နာယူရတဲ့ခံကြတော့ဦးဇင်းတို့တရားဟောအပယ်လေးပေါ်ပြောက်တဲ့ဒီအဟိဆိုတဲ့ပြည်တည်ရက်တွေကြွားတယ်အရာတွေကိုစက်တော်ဟာလို့ဦးဇင်းတို့ကလည်းသိကြပဲဒါမဲ့သူတို့ကတော့သူတို့သူတို့စက်တော်ဟာမမလေးအဲ့အပယ်လေးပုံရောက်တဲ့ပြည်ရင်ပြက်တယ်သူတို့ဆိုတော့သတ္တဝါတွေတော့မသိတော့ဘူးသူစဉ်တို့ပုံရောက်တဲ့သူစဉ်တို့ဓာတ်တွေလည်းကိုယ့်ကိုသတ္တဝါဆိုတာမသိပါဘူးဒါသူစဉ်တို့လည်းမသိဘူးဒါတော့ဒီတရားကြီးကျင့်တဲ့အခါကြီးကတော့အဲဆရာတော်ကြီးဟောတာကြားဘူးဆရာယောဂီတွေလည်းကြားဘူးပါလေဆရာတော်ကြီးဟောတာလည်းဆရာရဲ့ထားခဲ့တဲ့တရားတွေကိုအဲဆရာရုပ်ကြီးရဲ့ပြန်ပြီးတော့ဦးစင်းတို့တွင်လက်ရောင်းပြန်ဟောပြအဲဆရာရုပ်ကြီးရဲ့ဆရာထားခဲ့တဲ့တရားတွေကိုစက်မှတ်တယ်စက်စားအားထုတ်ပြီးတော့ပြန်ဟောပြအဲတော့ဆရာရုပ်ကြီးဟောတဲ့အချိန်မှာဦးစင်းတို့နားရပါတယ်နားရတဲ့အခါကျတော့ဦးစင်းတို့သိတာကဟောအပယ်လေးကိုပြောက်တဲ့ခွေးတွေကြက်တွေဝက်တွေကိုသတ်တော်ဟာလို့ဦးဇင်းတို့သိတယ်။သိတဲ့အခါကျတော့ဆရာတော်ရင်ဟောတဲ့တရားတွေကိုနာဘူးတဲ့အခါကျတော့လူနဲ့ပြန်လာသတ်တော်ဟာရင်လို့ဟောတာပါပဲ။အဲတော့ဦးဇင်းတို့ထင်တာကအပင်ရေပုံရောက်တဲ့ပြည့်ကြက်ဝက်တွေကိုသတ်တော်ဟာတင်တာအခုတော့မဟုတ်ဘူး။လူနဲ့ပြန်လာသတ်တော်ဟာလူတွေနဲ့ပြန်လာတဲ့အချိန်သတ်တော်ဟာသိရတော့ပါလိမ့်မယ်။အဲ့တော့လုံတဲ့ပြန်မှာသတ္တဝါရှင်နဲ့ပါနေတဲ့ခံကြတော့သတ္တဝါဆိုတာသိကျင်တယ်သတ္တဝါဆိုတာသိကျင်လာတဲ့ခံကြတော့ဘာဝဆိုလို့ရလဲဘာဝဘယ်လိုလုပ်ပြီးတော့ခေါ်ရလဲဆိုတာသိကျင်တဲ့ခံကြတော့ဆရာတော်ခေါ်တဲ့တရားကိုသိသိချာချာကြွညွတ်လိုက်နာယူဝတ်အဲ့လိုနာယူတဲ့ခံကြတော့ဦးစင်းတို့သိတဲ့သတ္တဝါနဲ့ဒီဆရာတို့ခေါ်တဲ့သတ္တဝါကကွာနေသိပုံချင်းကွာနေတယ်အယူဆချင်းကွာနေတယ်ဒါပြည့်တဲ့ဆိုတော့သ တတ္တဝါဆိုတာကသူကခံစားမှုနဲ့နေတာကိုတတ္တဝါလို့ပြောတာပေါ့တတ္တဝါလို့ပြောတဲ့အခါကျတော့ဟောအမေလေးဘုံရောက်တဲ့ဖေးတွေကြက်တွေဝက်တွေကလည်းသူတို့လည်းခံစားမှုနဲ့နေတာပဲဒါပေမဲ့သူတို့ကဘာခံစားမှုနဲ့နေလဲဆိုတော့အမေရောက်သွားတဲ့တတ္တဝါတွေကြတော့ဒီဒုက္ခဝေဒနာနဲ့နေရဦးဇင်းတို့လူကြီးကတော့ရှုပ်လုံးပဲ။ဒါပြည့်လဲဆိုတော့ဒုက္ခဝေဒနာနဲ့လည်းနေရပဲ။ဒုက္ခဝေဒနာနဲ့လည်းနေရ။ဥပ္ပစ္ဆဝေဒနာနဲ့လည်းနေရ။ဝေဒနာသုံးလက်ကိုပိုက်ယူရလိုက်။အဲနှစ်ပြည့်ကြတော့ဒုက္ခဝေဒနာဆိုတော့ဝေဒနာတစ်လက်ပဲရှိ။အပင်လေးပုံကဒုက္ခဝေဒနာတစ်လက်ပဲရှိ။ဓမ္မပုံကြတော့ဥပ္ပစ္ဆဝေဒနာတစ်လက်နဲ့နေရ။အဲ့ဒါကိုသတ္တဝါလို့ပြောတာဖြင့်ခံစားမှုနဲ့ပြောတယ်။အဲဒါကိုမျိုးလည်းဒီခံစားမှုနဲ့နေတာကိုသတ္တဝါဆိုတာဒါကိုမျိုးလည်းဘယ်လိုလဲဆိုတော့သိရရောက်ပြီလေသိတယ်။ဒါမသိရရောက်ပြီလေမသိဘူးပေါ့။ဥစ္စံလည်းဒီတရားရဲ့အာထုတဲ့အခါကျတော့ဆရာတော်ကြီးဟောလို့သိသွားတဲ့အခါကျတော့သတ္တဝါဆိုတာဟိုခင်းရက်တည်းဖွဲ့နေမှာမဟုတ်ပဲသတ္တဝါကျတာငါကိုယ်ရင်ဖြစ်နေပါလားဆိုတော့ပြန်သိရအကုန်လုံးမျိုးလည်းကိုယ်ကိုပြန်သိရအောင်တရားအားထုတ်တဲ့ခါကျတော့ပြန်လို့ပဲရှိပါပြန်ကြည့်ရင်သိပါတယ်အဲခိုင်ကကြာလာတဲ့ခါကျတော့ဘဝလာတဲ့ကာယကုန်တဲ့ရှိတွေ့တဲ့ခါကျတော့မျိုးမျိုးတွေ့တယ်အခုပြောပြီးအယောက်900ကျော်ပေါ့အယောက်900ကျော်ကကာယကိုယ်နဲ့အဝါမာနဲ့ရှင်းပြတာကြာလို့ရှိရင်တတိယယဝေဒနာပေါ်ပြတယ်တတိယယဝေဒနာပေါ်ပြတဲ့ခါကျတော့အရှင်ကြီးအရှင်ဆိုတဲ့နာတရားလေးကခံစားရတင်းနဲ့တောက်တယ်ဖြစ်တာကယုံမှဖြစ်တယ်ဝေဒနာလည်းပြောရင်တင်းနဲ့တောက်တာယဝေဒနာခံစားရနာဝေဒနာဝေဒနာကလည်းပွဲရအောင်ဆိုကဝေဒနာမပွဲလို့ရှိရင်တော့လုံးပြေးပြီးတော့နေနေရအဲ့တော့တရားအထုတ်တဲ့ယောဂီတို့လည်းဥစဉ်တဲ့လူရှုပါကတင်းတဲ့တောက်တဲ့ဆောင်းနေခြင်းနဲ့မြတ်ဝေဒနာကိုရှုရအောင်ခံစားတဲ့နာဝေဒနာကိုရှုရအဲ့နာဝေဒနာကိုရှုတတ်မှဒီတင်းတဲ့တောက်တဲ့ယောဂဝေဒနာကိုလွတ်အောင်လုပ်เสียရမလို့လွတ်အောင်ပြန်เสียရမလို့ပဲနဲ့လွတ်ရပြီးဖြစ်အဲ့တော့ခန္ဓာမှုကိုမြင်သွားတော့မှတရားကျင့်နေတဲ့ကြီးကိုဟောတတ္တဝါဆိုတာငါကိုယ်နဲ့ဖြစ်နေပါလားဆိုတာပြန်ပြီးတော့သိလာလိုက်တတ္တဝါဆိုတာကတိမိတော့အဝိဇ္ဇာနဲ့ဒီကြီးအဝိဇ္ဇာသင်္ခါရဝိညာဉ်နာယုသာလယေဒနာဖတ်တာဝေဒနာဆိုတော့ခုနှစ်ချက်နဲ့ဝေဒနာကြည့်ရောအဲ့လိုဝေဒနာကြည့်ရောခုနှစ်ချက်နဲ့နေရောတတ္တဝါလို့ပြောတာဟုတ်တတ္တဆိုတာကဘုံနဲ့ဝါဆိုတာဒီရှိတယ်ဆရာတော်ကြီးပြောတာကြားဘူးလို့ဦးဇင်းကပြန်ဟောပြတာနောက်ပြန်ဆိုဦးဇင်းကအိုးအပင်လေးပုံရောက်တဲ့ခွေးတွေတက်တယ်လို့ပဲတတ္တဝါခြင်းတတ္တဝါဆိုတာကခံစားမှုနဲ့ခံစားမှုဝေဒနာနဲ့နေတာကိုတတ္တဝါလို့ပြောတာဖြစ်သူကခုနှစ်ချက်နဲ့နေနေကြတာကိုဦးဇင်းတို့တွေကအဲ့တော့ခန္ဓာမှုနဲ့နေနေရတဲ့အခါကျတော့လေဒီဝေဒနာလေးဘယ်လိုဆက်ပေါ်လာတယ်လဲဆိုတာပြန်ပြီးတော့မစီစဉ်မှုအဲ့လိုပြန်ပြီးတော့စဉ်းစားတဲ့အခါကျတော့ဒီဝေဒနာလေးဘာကြောင့်ဖြစ်ပေါ်လာတယ်ဒီတဲ့အခါကျတော့အဝိဇ္ဇာလေးပြန်ပြီးတော့ယူကြည့်အဝိဇ္ဇာသင်္ခါရဝိညာဉ်နာယုသာလယေရနာဖတ်တဝေဒနာဝေဒနာဆိုတာသူကဖြစ်တယ်ဖြစ်လို့ရပါဘူးထောက်ပြမှုရှိလို့ဝေဒနာဆိုတာခံစားမှုဆိုတော့ဝေဒနာဖြစ်လို့ရထောက်ပြမှုရှိရင်ဒီခံစားတဲ့ဝေဒနာကဖြစ်လို့မရပါဘူးအဲ့တော့ဒီထောက်ပြမှုကဘာကြောင့်ဖြစ်ကြတယ်လဲပြန်ကြည့်ရတာကြတော့ဒီထောက်ပြမှုကလည်းဒီအကျဉ်းရှိလို့ထောက်ပြလို့ရတယ်မျက်စိအကြည့်နားအကြည့်ကိုယ်အကြည့်မနောအကြည့်လက်စက်အကြည့် အကျင့်ရှိလို့အတ္တဆိုတဲ့ဖောက်ပြန်မှုကဖြစ်လို့ရအကျင့်ပြနေရင်ဖောက်ပြန်မှုကဖြစ်လို့ရအဲဖောက်ပြန်မှုဖြစ်လို့ရရင်ဝေဒနာဆိုတာဖြစ်လို့မရဘူးသူကအကြောင်းနဲ့အကျိုးကိုစဉ်းကျင်ပြီးတော့ရှုလို့ရရှုလို့ရတော့ဒီဝေဒနာကြီးပြန်ပြီးတော့ကြောင်းတွင်းနဲ့စဉ်းကျင်ပြီးရှုတဲ့အခါကျတော့သူစဉ်းတော်ဝေဒနာကိုအကြောင်းတရားရှင်းပြီးတော့ရှုပြန်ပြီးတော့စဉ်းစားပြီးရှုတဲ့အခါကျတော့ဝေဒနာအကြောင်းရပါဝေဒနာဆိုတာကအကျိုးတရားဟောက်တဲ့ကအကြောင်းတရားဖြစ်အထောက်ကြံမှုအကြောင်းတရားဖြစ်ဘာတော့ဖြစ်ရလဲဆိုတော့အကျင့်ဆိုတဲ့အကြောင်းတရားကြောင့်အတ္တဖောက်ပြန်စတဲ့မှုဆိုတဲ့အကျိုးတရားဖြစ်ကြတယ်။ဒါတစ်ခုဟာအကြောင်းဆိုရင်တစ်ခုဟာအကျိုးဘုရား။ဒါပြိဿသမုပ္ပါဒ်ဆိုတာကအကြောင်းနဲ့အကျိုးဟောတာကဥစဉ်တော့ပြိဿသမုပ္ပါဒ်လည်းမသိပါဘူး။မသိနေမှလည်းဒီခန္ဓာမှုတလက်ကနေပြီးတော့ထောင်ပြီးတော့ရှုသွားတဲ့အခါကျတော့ဒီဝေဒနာဆိုတာလည်းဖြစ်တင်လိုက်ဖြစ်လို့ရဒီဖောက်ပြန်မှုဆိုတာလည်းဖြစ်တင်လိုက်ဖြစ်လို့မရဒီအကြည့်ကိုကြားကြည့်တော့ဒီအကြည့်ဆိုတာလည်းဘယ်လိုကြောင့်ဖြစ်ကြတာလဲကြားကြည့်တဲ့အခါကျတော့ဒီနာယုတ်တွေကြောင့်ဒီအကြည့်ဆိုတာဖြစ်ပေါ်လာရနာယုတ်မရှိသေးဘူးအကြည့်ဆိုတာဖြစ်ပေါ်လာလို့မရဘူးအဲ့တော့နာယုတ်ကိုဘာကြောင့်ဖြစ်ရလဲဆိုတော့ညာဆက်ရတဲ့အခါကျတော့သိမှုဆိုတဲ့ဝิญญဉ်ဆိုတဲ့သိမှုကြောင့်နာယုတ်ဆိုတာကဖြစ်ပေါ်လာရအဲ့တော့သိမှုဆိုတဲ့ဝิญญဉ်ကဘာကြောင့်ဖြစ်ပေါ်လာရလဲလို့အကျဉ်းပြီးတော့ကြည့်လိုက်တဲ့အခါကျတော့သင်္ခါရဆိုတဲ့အကြောင်းတရားကြောင့်သင်္ခါရဆိုတဲ့အကြောင်းတရားကြီးဘာကြောင့်ဖြစ်ပေါ်လာရလဲဆိုတော့အဝိဇ္ဇာဆိုတဲ့အကြောင်းတရားကြောင့်သူကအကြောင်းအကျိုးတွေကိုသတ်ဆုံးပြီးတော့ရှုသွားတော့ရှုသွားတော့အဝိဇ္ဇာသင်္ခါရအဲ့ဒီအဝိဇ္ဇာသာဘာဖြစ်လို့ဖြစ်ကြတာလဲဉာဏ်ကြည့်တဲ့အခါကျတော့ကိုယ်မှာဝိဇ္ဇာဆိုတဲ့သတိကမပူတော့အဝိဇ္ဇာဆိုတဲ့မသိမှုဆိုတဲ့မောဟကဖြစ်နေရတာတော့အဝိဇ္ဇာဆိုတဲ့မသိတဲ့ဒီမောဟမှုကြောင့်ဒီသင်္ခါရဆိုတဲ့အကြောင်းဖြစ်နေတဲ့ဆိုတာဖတ်လို့ရအင်းမေတ္တာကိုတရားအားထုတ်ရဲ့ဒီဝိညာဉ်ဆိုတဲ့တတိတာဥနေပလိုက်တယ်ဒီသင်္ခါရပတ်လို့မရသင်္ခါရပတ်လို့မရတဲ့အတွက်ဝิญဉာဉ်ဆိုတဲ့သိမှုပဲမထွက်တော့ဝิญဉာဉ်ဆိုတဲ့သိမှုမထွက်တဲ့အတွက်နာယုတ်ဆိုတဲ့ဒီဖြစ်ပေါ်တဲ့ဒီနာယုတ်ဆိုတဲ့တရားတွေမဖြစ်ပေါ်လာဘူးပေါ့ဒီဖြစ်ပေါ်တဲ့အခါကျတော့ဟိုဒီဘက်ကဒီအကျင့်ရဆိုတာလည်းဖြစ်မပေါ်လာသောတသိဉ္စီရှိသွားတယ်။တသိဉ္စီရှိသွားတဲ့အတွက်ဒီခန္ဓာကပြန်ရှိတဲ့အခါကျတော့ဒီနာခန္ဓာလေးပါပဲရှိပဲထားပါတော့။ဒါကြတဲ့သင်္ခါရဝေဒနာဝิญญေအရာတွေကိုပြန်ရှိတဲ့အခါကျတော့ဒီဝေဒနာဒီဘာကြောင့်ဖြစ်ကြတာလဲကြည့်လိုက်တော့သင်ညာဆိုတဲ့သင်ညာတက်လို့ဝေဒနာဆိုတာဖြစ်ကြတယ်တင်းတယ်လို့ပညာတက်လို့တင်းကခံစားရအဲ့တင်းတယ်လို့ပညာတက်ရအောင်အဲ့ပညာဘယ်လိုလုပ်ဖြစ်လဲဆိုတော့သင်္ခါရဆိုတဲ့အကြောင်းတရားကြောင့်အဲ့သင်္ခါရဆိုတဲ့အကြောင်းတရားဘာကြောင့်ဖြစ်ရလဲဆိုတော့ဒီအဝိဇ္ဇာဆိုတဲ့အကြောင်းတရားကြောင့်ဒီအဝိဇ္ဇာနေရာမှာဝိဇ္ဇာဆိုတဲ့သတိဘဝရင်သင်္ခါရမဖြစ်တော့သင်္ခါရမဖြစ်တဲ့အတွက်ပညာမဖြစ်တော့ပညာမဖြစ်တဲ့အတွက်မိမိတို့ကိုယ်တရားအထုတ်ရင်ခန္ဓာရဲ့ဝေဒနာဆိုတာလေအဝေးကြီးပါဒါမဖြတ်တတ်တော့လေမိမိတို့လည်းလုံခွေးနေရတာပေါ့ဒီဝေဒနာတွေကိုယ်စင်းလို့ဖြတ်တာလေဒါဝေဒနာမှာခန္ဓာသဘောပါပေါ့ခန္ဓာမှုပေါ်မှာသူသွားပြီးတော့ကပ်ညင်းနေတယ်ဒါဒီထောက်ပြန်တဲ့အပေါ်မှာတတိထားတယ်ဆိုဒီဝေဒနာဆိုတာသူကခန္ဓာရဲ့အပေါ်ကကိုမပါတော့မခံစားရတော့တယ်အဲ့ဒါကြောင့်ဘုရားသင်္ခါရရဲ့အဝိဇ္ဇာသင်္ခါရဝင်ရင်ဒီဝေဒနာတွေကိုသတိထားပြီးတော့ရှုလိုက်တဲ့အခါကျတော့ဒီသတိတာဥမျိုးလိုက်ရောဟိုသတိဥမျိုးကိုသင်္ခါရဆိုတဲ့အကြောင်းဖက်လိုက်တဲ့စိတ်ကဖက်လို့မရဘူးဖက်လို့မရရင်တင်းတဲ့တော့ပဲပညာလည်းပြီးလို့မရဘူး တင်းနဲ့တောက်တဲ့စဉ်းစားပြီးလို့မရတဲ့အတွက်ဝေဒနာဆိုတဲ့ခံစားမှုလည်းမခံရတော့ဘူး။အဲဒါကြောင့်မို့ဥစ္စေနသတိတရားအထုတ်တဲ့ခံစားတော့တတိမလွတ်သွားခြင်းနဲ့တတိမလွတ်သွားခြင်းနဲ့ဆိုတာရှိတိုင်းပြီးရတာဝေလေပတ်လေ။အဲဝေလေပတ်လေမှာတတိငယ်နေလို့ရှိရင်အကြောင်းလို့ပဲသင်္ခါရကဆက်လို့ရ။အကြောင်းလို့ပဲသင်္ခါရဆက်လို့မရတော့တင်းတဲ့တောက်ပဲဆိုတဲ့သင်္ခါရခန္ဓာလည်းဆက်လို့မရ။တင်းတဲ့တောက်ပဲသင်္ခါရခန္ဓာမဆက်တော့ခန္ဓာမှုဆိုတဲ့ဝေဒနာခန္ဓာလည်းဘလို့ကဖြစ်ပေါ်လာလို့မရတော့ဘူး။ဒါကြောင့်မို့အဲဝေဒစ်ပတ်နေမှာတတိမလွတ်သွားခြင်းနဲ့တတိမလွတ်သွားခြင်းနဲ့ဆိုတာပြီးပြီးတော့ဒီဝေဒနာခံစားမှုကိုမခံစားရအောင်လို့တတိပေးရတာပဲဝေဒစ်ပတ်နေမှာခြေတိုင်ထားပြီးတော့တတိထားခိုင်းတော့ပြီးပြီးတော့ဒါနဲ့ထိုင်းလို့မနိုင်ဘူးဖြစ်ကိုယ့်ရဲ့စိတ်ကိုကိုအနာပါနစံနေနဲ့ထိုင်းလို့မနိုင်ဘူးအဲဘောင်ဝင်ရောက်တဲ့ဆိုတဲ့ဘောင်ဝင်မှာထိုင်းလို့မနိုင်ဘူးကိုယ့်စိတ်ကိုအဲ့တော့ကိုယ်စိတ်ကိုနိုင်အောင်လို့တတိနဲ့ထိုင်းရအတိနဲ့ထိုင်းလို့မရဘူးတတိနဲ့ထိုင်းရအဲ့လိုတတိနဲ့ထိုင်းတတ်တော့မှဒီစိတ်ကဖတ်လို့မရတော့ဘူးအခုမိမိတို့ရှုလို့ရှိရင်ကိုယ်နဲ့ကောင်းအောင်ဝင်ဖတ်လို့မသိဘူးလားဆိုတော့လေပြီးပြီးတော့ဖြစ်သွားတယ်အကြောင်းလည်းလို့အဲကိုယ်နဲ့ကောင်းအောင်ဝင်ဖတ်လို့တွန်းတဲ့ကံနဲ့တွန်းတဲ့ကံနဲ့ဝင်ဖတ်နေလို့အကြောင်းလည်းသိသိနေပေမဲ့တော့ဒီအသိကိုပြန်ပြီးတော့သတိထားမှာကိုယ်ဝင်ရင်ပြတ်လို့သိတဲ့အသိကိုသတိချင်ပြီးတော့ပေါင်းပြီးတော့နေနေကြအဲ့လိုပေါင်းပြီးတော့နေနေတဲ့အတွက်မင်းရဲ့စိတ်ကဟိုးရောက်ပေါက်ကြလာရင်သွားပြီးတော့အချိန်မကြီးသွားပြီးတော့အကြောင်းဆက်လို့နေတဲ့အဲ့အကြောင်းဆက်လို့တဲ့စိတ်ထွက်သွားတဲ့အခါကျတော့တင်းနဲ့တောက်တယ်ဆိုတော့သင်ညာပြည့်တဲ့သင်ညာခန္ဓာနဲ့အချိန်မီဖတ်သွားလို့ရကိုယ်ကအသိစိတ်နဲ့ပေါင်းပြီးတော့နေတာဟုတ်အသိနဲ့သတိမကွဲရဆိုတော့အဲ့ဒီအသိနဲ့သတိကွဲသွားတဲ့အခါကျတော့ဒီစိတ်ကဖတ်လို့မရတော့ဘာဖြစ်လဲဆိုတော့ကိုယ်ရင်ဖတ်ရတယ်ကပြန်ပြီးတော့သိနေတာလေကိုယ်နှကောင်းအောင်ဝင်ရင်ဖတ်ရတယ်ကပြန်သိနေတာလေအသိအဲ့ဒီဝင်ရင်ဖတ်နေလေးမှာသိတဲ့အသိကိုသာပြီးတော့သိတာကတတိအဲကိုယ်ဆိုင်ရင်ဒီရုပ်ဝင်ရပါလေဉာဏ်ကြီးဉာဏ်ဓာတ်လေးကိုသိဉာဏ်ဓာတ်လေးကိုသိတာကအသိအဲဉာဏ်ဓာတ်လေးကိုသိတဲ့အသိကိုဟိုပြန်ပြီးတော့တတိထားပြီးတော့သိတာကတတိအဲ့တော့အသိကိုတတိနဲ့ကတ်ရှုသွားရအဲ့အသိကိုတတိနဲ့ကတ်ရှုသွားတတ်တဲ့ရောပြကြမှာရှုပ်ပါကပြက်အသိနဲ့တတိမကွဲရင်ရှုပ်ပါမပြက်ဘူးခန္ဓာဘောနေပြီးတော့လေရှုပုံလေးတွေကွဲသွားတယ်ဒါတပည့်တော်တို့အခုပြောတာဟောတယ်လေဒီခန္ဓာမှာမြင်ပြီးတော့ရှုတတ်သွားလို့ရှုတတ်ပုံလေးတစ်ဆင့်ကြာဟောင်းကြတယ်ပြောပြတယ်အသိနဲ့တတိကွဲအောင်ရှုရပုံလေးအသိနဲ့တတိကွဲသွားတော့ကပေါ်စိတ်ကြီးရောကိုယ့်ရဲ့ပေါ်စိတ်ကြီးတွေချုပ်ချောင်းချုပ်ချောင်းလေးတွေကိုမြင်သွားပုံလေးတွေအသိနဲ့တတိမကွဲတော့နေပြီးတော့အတွင်းထဲကပေါ်တဲ့စိတ်600 600ကိုမသိနိုင်မမြင်နိုင်ဘူးသူတင်တို့တရားအထုတ်တဲ့အခါကျတော့ဆရာတော်ကြီးကပြောတာဟုတ်ဘူးသူတို့ရှုပေါ်တဲ့စိတ်ပေါ်တဲ့စိတ်ရှုတဲ့အခါကျတော့တစိတ်ပေါ်ဟိုသတိထားလိုက်ရင်ဒီပေါ်တဲ့စိတ်ကချုပ်သွားတယ်တစိတ်ပေါ်လို့ကိုသတိထားလိုက်ရင်ဒီပေါ်တဲ့စိတ်ကချုပ်ချုပ်သွားတယ်အဲ့တော့တစိတ်ပေါ်လို့တစိတ်ချုပ်တစိတ်ချုပ်တယ်တဲ့တဲ့ဘောလို့သတိထားရှုလိုက်ရင်တစိမ့်ချုပ်ပဲဆရာတော်ဘလောက်ရောဥစဉ်တော့ကအတိနဲ့တစိမ့်မကွဲတော့ဟုတ်ဆရာတော်တစိမ့်ပေါ်လို့ရှုလိုက်ရင်ချုပ်ချုပ်သွားရင်ပြောတယ်ကမှချုပ်ကြောင်းလဲမလို့ဒီပြက်ကြောင်းလဲမလို့ဖြစ်နေရချုပ်ကြောင်းပြက်ကြောင်းမလို့လည်းဟောဒီစိတ်တွေပေါ်တာများလာတဲ့အခါကျတော့ဟောလွတ်ကြောင်းမရဘူးလေအရင်ထဲမှာတကားလေဘဝင်မှာတော့ကျင့်ကြံပြီးတော့ရှင်မရဆိုင်မရတယ်လို့စက်တော့ပြီးတော့စွန့်နေတယ်။ဒါပြည့်ဆိုတော့ရှုပ်ကတော့ပြတ်တာ哦။မပြတ်တော့ကိုယ်တက်တဲ့စိတ်ကိုကိုယ်ရှုလို့မရတော့စိတ်တရားအတွင်းတော့ဟောစွန့်ပြီးတော့စွတ်တာလို့ညာလာတယ်လို့ဖြစ်တော့တခါတည်းစက်တော့ တော်ဝင်ပါတော့သူတို့များဝဲရဲ့ခါကြတော့တော်ဝင်ပါလို့ယင်တယ်ကတခါရပုံမှာဟိုအလုံးဖြစ်ပြီးတော့ခုပြီးတော့ဖြစ်နေတယ်လွတ်လပ်မှုရှိတော့အဲကိုအောက်ဝသားလေးပြချလိုက်ရဲ့အောက်ဝယင်တဲ့အလုံးရခံနေလို့နေလို့မကောင်းထိုင်လို့မကောင်းအဲ့တော့ကိုယ်ကိုပြန်ပြီးတော့ဟိုတန်တရားတွေပြောခုမှာဘာအစတော့ဝါသားကြီးမရှိဘူးအခုညနေပါပြန်ဆက်ခဲပြီးတော့အလုံးဖြစ်နေတယ်ငါဘာယောဂဖြစ်ပြီးဘာယောဂရနေတယ်မသိဘူးအမေစိတ်ကပြန်တွေးပြီးတော့ကြောက်အမမန်ဘာယောဂမှဖြစ်တော့ကိုယ်ပေါ်တဲ့စိတ်တွေကိုကိုယ်ပြန်ရှုလို့မနိုင်လို့ဒါကြဲရင်ထဲမှာဆက်ခဲပြီးတော့ဖြစ်နေရတယ်အဲ့ဒါလေသူခါလို့ဒီပေါ်တဲ့ရင်းတွေကိုအတိနဲ့တတိကိုယ်တော်လည်းသတိနဲ့ထားပြီးတော့ရှုတတ်နေရှင်ဘုရားရဲ့တွင်းရအစီအစဉ်တွေကတစ်ဖြည်းဖြည်းရောရောရောရောရောရောပြီးတော့ဒီပေါ်သိလေးတွေလည်းကိုရှုလို့လည်းနိုင်နေတယ်ဘာလို့အဲ့ဒီထဲမှာစက်ခဲနေတဲ့ဒီအလုံးကြီးမရှိတော့ဘူးလေရှင်းပြီးတော့လွတ်မြောက်သွားရဒါရှုဖို့ကိုနိုင်အောင်ရှုပါလားတရားအထုတ်တဲ့ယောဂီတွေကဒါဒီနေ့ခုနှစ်ရက်နေနောက်ဆုံးရောက်ပြီအမေမိတို့ရဲ့ဒီပေါ်စိတ်ကြီးတွေကိုအသိနဲ့သတိရှင်ပြီးတော့ပြန်ရှုတတ်အောင်ဒါဥစဉ်ကဒီတရားအာမထုတ်ခြင်းကိုအာထုတ်တတ်အောင်သတိပြုပြီးပြီးတော့ခေါ်ရတဲ့ဖြည့်တဲ့အတွက်အခုဒီမနက်တိုင်းမှာလည်းဥမီတို့တဏှာကြီးဂျော်ရဲခံရတယ်အဲဒါကြောင့်ဒီတရားကိုအာထုတ်ဖို့အတွက်အာလုံးရောက်ချင်းနမောတတ္တလုံးရင်ရှုကြရအောင်